ရွေးကောက်ပွဲမဲဆဲစီယုံရေးနဲ့ရွေးကောက်ပွဲကျင်းပရေးနီးဥပဒေအချို့ကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကပြင်ဆင်ပေးဖို့တောင်းဆိုထားတဲ့အတိုင်းပြင်ဆင်ပေးမယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကသဘောတူလိုက်ပါတယ်။ဒါပေမဲ့လည်းရွေးကောက်ပွဲဆိုင်ရာစီမင်းစည်းကမ်းတွေကတော့ပြီးခဲ့တဲ့လကအတီးပြုတ်ထုတ်ဝေလိုက်ပြီးဖြစ်တာမို့နောက်ပိုင်းညွှန်ကြားချက်တွေမှသာကြည့်ပြီးပြင်ဆင်ပေးမယ်ဖြစ်တယ်လို့ရွေးကောက်ပွဲကော်မရှင်ကပြောဆိုခဲ့တာပါ။အခြေအနေရရက်ကိုမတ်တင်ကြီးထိုက်ကဆက်သွယ်မေးမြန်းထားပါတယ်။
ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ထားတဲ့မဲဆွယ်စည်းရုံးရေးစည်းကမ်းတွေနဲ့ရွေးကောက်ပွဲဆိုင်ရာနေဥပဒေပြဋ္ဌာန်းချက်တွေထဲက10ချက်ကိုအဓိကတိုက်ခိုက်ပါတီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကပြင်ဆင်ပေးဖို့တောင်းဆိုခဲ့ပါတယ်။ဒါပေမဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတော့နိုင်ငံရေးပါတီတွေကန့်ကွက်နေတဲ့ကြားကပဲရွေးကောက်ပွဲမဲဆွယ်စည်းရုံးရေးလမ်းညွှန်ချက်တွေနဲ့ရွေးကောက်ပွဲကျင်းပရေးဆိုင်ရာနေဥပဒေတွေကိုအတည်ပြုပြဋ္ဌာန်းခဲ့ပြီးပါပြီ။အတည်ပြုခဲ့ပြီးနောက်မှမှအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD နဲ့တွေ့ဆုံဆွေးနွေးပြီးပါတီကတောင်းဆိုထားတဲ့အချက်၁၀ချက်ထဲက၈ချက်ကိုပြင်ဆင်ပေးမယ်လို့ပြောဆိုခဲ့တာဖြစ်တဲ့အကြောင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဝင်းမြင့်ကပြောပါရစေ
။ဆိုရှယ်ဆီယယ်ကာလာကိုရက်30ပဲထပ်မတာကျွန်တော်တို့က60ဖြည့်စီတင်တယ်လို့ဟိုတုန်းကလိုပဲ။အဲနောက်တစ်ခုကဒီချုပ်တင်မဲတွေတတ်မှတ်တဲ့ကိစ္စအဲကော်မရှင်ကတတ်မှတ်တဲ့ပေမဲဆိုမဖြစ်တင်ဘူးပေါ့နော်။ပေမဲ့ဆိုအမျိုးသားအခွဲပြီးဒါတွေဘာတွေကပေမဲ့ဖြစ်ကြမယ်အဲ့ဒီຢာတွေကမကော်မရှင်သတ်မှတ်တဲ့ပေမဲ့ဆိုတော့တမျိုးကြီးဖြစ်နေတယ်ပေါ့အဲ့ဒီကော်မရှင်ကမတို့ကမေယုံနဲ့ဝင်ဝင်ရှိပြီပေါ့မေယုံနဲ့ဝင်ဝင်ရှိလာတဲ့ဘသူတွေပဲသူတွေဝင်ဝင်ရှိတော့ပြတ်တမ်းပြီးတာဒါပေမဲ့ကော်မရှင်ကခွင့်ပြုသူဆိုတော့မဖြစ်တင်ဘူးပေါ့ခွင့်ပြုခဲ့တဲ့လူတွေကသတ်မှတ်ထားတဲ့လူတွေကလည်းကော်မရှင်ကသတ်မှတ်ထားတာပဲအခုလည်းကော်မရှင်ကပဲကခွင့်ပြုသူဆိုတော့တမျိုးကြီးဖြစ်နေတော့ကျွန်တော်ကအကြံပြုတာပေါ့အဲ့ခါကျတော့သူတို့ကလည်းဒါလေးလာဆောင်ကြည့်အဖွဲ့တွေပြောတယ်အဲ့ဒါဆိုတော့ကျွန်တော်တို့ကဒီကော်မရှင်ကအမှတ်တဲ့လိလဆောင်ကြီးအဖွဲ့ဝင်ဝင်ရတဲ့အဖွဲ့အဲ့လိုတိတိကျကျပြောပါပေါ့အဲ့ဒါမျိုးတွေပေါ့ဗျာကျွန်တော်တို့နိုင်တာတော့အဲ့ဒါပေါ့နောက်တစ်ခုကကျွန်တော်တို့မေယုံကိုယ်စားလှယ်နဲ့အကူကိုယ်စားလှယ်တယောက်ပဲဝင်ရမယ်ဆိုတော့မှတ်ချက်ပေါ့ဟိုတုန်းကနှယောက်ဝင်ရတယ်နှယောက်ဝင်လာတော့မှကျွန်တော်တို့ကတောင်းမသိဘူးပေါ့နော်အခုတယောက်ပဲဝင်ရလို့ရှိရင်ဒါလွတ်လပ်ပြီးကျမ်းမြတ်ရုပ်ောက်ပွဲကိုအထောက်အကူမဖြစ်နိုင်ဘူးဆိုပြီးတော့သူလည်းအဲ့ဒါတော့လက်ခံပါတယ
်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြင်ဆင်ပေးပါမယ်လို့ကတိပေးလိုက်တဲ့အချက်တွေကိုတော့ရွေးကောက်ပွဲကျင်းပခါနီးချိန်မှာအသင့်တော်သလိုပြင်ဆင်ပေးမယ်လို့ပြောခဲ့တာသာဖြစ်ပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်တွေပါတီတွေကနေကင်းရှင်းရေးဆိုပြီးအကြံပြုချက်အပေါ်မှာတော့အခြေခံဥပဒေပါပြဋ္ဌာန်းချက်နဲ့မကိုက်ညီဘူးဆိုပြီးပယ်ချခဲ့တယ်လို့လွှတ်တော်အမတ်ဦးဝင်းမြင့်ကဆိုပါတယ
်တချို့အချက်တွေကတော့မျိုးဥပဒေမှာပြင်မယ်ပေါ့နော်တချို့အချက်တွေကတော့ညွန်ကြားချက်မှာပေါ့တချို့အချက်ဒီကြတော့လုပ်ငန်းလမ်းညွန်မှာပေါ့ဒီလွတ်လပ်ပြီးတရားမဲ့ရေကောက်ဝဲဖြစ်အောင်ဒီအကြံပြုချက်တွေကိုအဲ့ဒီလိုပေါ့ဆက်လို့ရတဲ့နေရာမှာပြင်ပြီးထည့်ပေးမယ်ဆိုရင်တောင်းပြောပါတယ်မရတာကတော့နှစ်ချက်လောက်ရှိတယ်ပြောရရောကော်မတီကနိုင်ငံပါတီ၅နှစ်လောက်ခင်းရှင်းရမယ်ဆိုတဲ့အမျိုးပေါ့ဒါတော့တို့ကဘာပြောလို့ဆိုဖွဲ့စည်းပုံအခြေခံဥပဒေကအာနိုင်ငံပါတီဝင်မဖြစ်ရပဲပြောထားတဲ့ခါကျတော့ဒါကတော့ဖွဲ့စည်းပုံအခြေခံဥပဒေကိုကျော်လွန်ပြီးတို့ဒီဥပဒေစာကမ်းဝင်မရှိလို့ပါဆိုတဲ့အမျိုးပေါ့နောက်တစ်ချက်ကတော့ဒီရှုတင်လေးတွေပေါ့ကျွန်တော်တို့ကဒီမျိုးနယ်မှာညနေ၄နာရီလက်ခံမှုဆိုတဲ့ဟာကျွန်တော်က2010တုန်းကဒါရီဆိုဆက်နေတက်ခဲ့တော့ယူကောက်ဝဲနေ့မှာညနေ၄နာရီလက်မခံမဲနဲ့မနေ့6နာရီလက်ခံလို့ဟိုအဆင်မပြေနိုင်ဘူးကပေါ့နော်ဒါအကြံပြုတာပေါ့အဲ့တော့တို့ကပဲယူကောက်ဝဲဥပဒေမှာကညနေ၄နာရီလက်ခံမှုဆိုပြဋ္ဌာန်းထားလို့ဒါဥပဒေကိုကျော်လွန်ပြီးမျိုးတွေတန်းလို့မရဘူးဆိုပြီးတော့ဒီနှစ်ချက်ကိုတော့လုပ်တဲ့ရေကောက်ဝဲတွေအချိန်နဲ့ကြည့်ပြီးနောက်မှပဲလိုအပ်တယ်လို့ online ဖြစ်မှာပေါ့နော
်အတီးပြုတ်ပြာတန်းပြီးဖြစ်တဲ့ရေကောက်ပွဲစူဝေးခြင်းမဲဆွယ်ခြင်းဆန်ရညွှန်ကြားချက်တွေနဲ့ရေကောက်ပွဲဆန်ရနေဥပဒေတွေပြန်လည်ပြင်ဆင်ရေးအတွက်လာမယ့်ဩဂုတ်လ6ရက်နေ့မှာလဲတိုင်းရင်းသားနိုင်ငံရေးပါတီ12ပါတီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်တို့နဲ့ပြည်ထောင်စုရေကောက်ပွဲကော်မရှင်တို့ထပ်ပြီးတော့ဆွေးနွေးကြဖို့လဲရှိနေပါတယ်ရှင်